စကိုင်းတိုင်းကနီမြို့နယ်ထဲမှာဧပြီလ27ရက်ညနေပိုင်းမှာအချိန်ခါမို့မိုးရွာသွန်းပြီးလေပြင်းတွေတိုက်ခတ်ခဲ့တဲ့အတွက်ကနီမြို့ချင်းနှမြင့်အနောက်ဘက်ကကျေးရွာရှိရွာကနေ150နီးပါးအမိုးကာတွေပျက်စီးပြီးတစ်ပင်တွေပြိုလဲကျကုန်ပါတယ်။အလားတူပဲနေပြည်တော်မှာလည်းဧပြီလ27ညနေပိုင်းကလေပြင်းတိုက်ခတ်ခဲ့တဲ့အတွက်လေဝင်းမြို့နယ်အောင်မြင်ကုန်းကျေးရွာကတရွာလုံးနီးပါးပျက်စီးသွားခဲ့ရပြီးတော့လူတေဆုံးသူကအများဆုံး2ဦးရှိတယ်လို့ဒေတာခံတွေကပြောပါတယ်။အောင်မြင်ကုန်းကျေးရွာအပြင်တရူးကျေးရွာမှာလည်းလေပြင်းရောက်ပျက်စီးခဲ့ရပြီးတော့ရှာဖွေကယ်ဆယ်ရေးတွေလုပ်နေတယ်လို့ဒေတာခံတွေကပြောပါတယ်။မိုးလင်းဝသနဲ့ဇလပိကထုတ်ပြန်ချက်တွေမှာတော့စကိုင်းတိုင်းထက်ပိုင်းကချင်းပြည်နယ်နဲ့ချင်းပြည်နယ်တွေမှာနေရာခက်စစ်စစ်မိုးရွာသွန်းနိုင်ပြီးတော့စကိုင်းတိုင်းအောက်ပိုင်းရှမ်းပြည်နယ်ကြားပြည်နယ်တွေမှာနေရာချင်းချင်းရွာသွန်းနိုင်တယ်လို့ထုတ်ပြန်ထားပါတယ်။